မလေးရှားဝန်ကြီးချုပ်မဟာတီးယာမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်ရာကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ဆောက်လုပ်မဲ့အခြေခံအဆောက်အအုံစီမံကိန်းတွေကိုပယ်ဖျက်ပစ်ဖို့ကြိုးစားမယ်လို့ဒီကနေ့တင်းနာနေမှာပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်စက်နေတယ်လို့လည်းဖြစ်တည်ဆုံးချလိုက်ပါတယ်။လွန်ခဲ့တဲ့3လကမလေးရှားရွေးကောက်ပွဲအနိုင်ရခဲ့တဲ့အသက်63နှစ်အရွယ်ဝန်ကြီးချုပ်မဟာတီးယာမိုဟာမက်ဟာမကြာမီသူ့ရဲ့ပထမဆုံးတရုတ်ပြည်အကြီးအကျယ်တရုတ်ပြည်ချစ်စီရေးခီးစဉ်မတိုင်မီ AP သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကမှအခုလိုပြောဆိုလိုက်တာပါ။တရုတ်နိုင်ငံနဲ့ချစ်စီရေးကိုဆက်လက်ထိန်းချောင်းမှာဖြစ်တယ်လို့မလေးရှားအတွက်အကျိုးရှိတဲ့စီမံကိန်းတွေအတွက်ဆိုရင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုလည်းကြိုဆိုမှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဂါဇာလက်ထက်ကတရုတ်နဲ့သဘောတူခဲ့တဲ့မလေးရှားအရှိတ်အကြမ်းတွေမှာဆောက်လို့မဲ့ဒေါ်လာ1000ဝန်းများစွာတုံးဆဲမဲ့ရင်းနှံပိုက်လိုက်နဲ့မြင့်ထားတဲ့စီမံကိန်းကိုတော့မဟာတီးယားကအကြီးအကျယ်ဆန့်ကျင်နေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံအာဆီယံအသင်းဝင်ဖြစ်အောင်1998ခုနှစ်တုန်းကတိုက်တွန်းခဲ့တဲ့မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကအာဆီယံရဲ့တခြားနိုင်ငံပြည်ရင်းတွေကိုဝင်ရောက်မဆက်ဖက်ပါဘူးဆိုတဲ့မူကိုထူးထူးကဲကဲပြစ်ပယ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိပ်စက်တာနဲ့ပတ်သက်ပြီးရင်းကျေးတဲ့နိုင်ငံတွေဟာဒီလိုနီးနဲ့ပြုတ်မှုတာမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။နိုင်ငံတော်အတိုင်းတင်ကပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီနှိပ်စက်မှုတွေကိုတားဆီးဖို့ပြက်ကွက်တဲ့အပေါ်မှာလဲစိတ်ပြက်မိတဲ့အကြောင်းနဲ့တရားမျှတရေးနဲ့လူခွေကြီးကိုလေးစားလိုက်နာဖို့မဟာတီးယားမိုဟာမက်ကတိုက်တွန်းလိုက်ပါတယ်ရှင်။